အမေရိကန်သမ္မတဒေါ်နယ်ထရမ့်က Fire and Fury ဆိုတဲ့သူ့အကြောင်းစာအုပ်ရေးသားသူ Michael Wolff ကိုတောက်ကြနေကပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်ပါတယ်။အဲဒီစာအုပ်ထဲမှာသူ့ရဲ့သမ္မတသက်တမ်းပထမနှစ်အတွင်းကတောင်းကနင်းလောရွက်တွေနဲ့ကလေးတအူးလိုနောက်ဒီစိတ်ပိုင်းဆိုင်ရာအားနည်းချက်ရှိသူဖြစ်ဖော်ပြထားတာတွေကြောင့်မှာ Michael Wolff ဟာစိတ်ပြည့်ညီငွေ့စရာကောင်းပြီးတော့အလိမ်ညာတွေမှွေနောက်ထည့်ထားတဲ့သူ့စာအုပ်ရောင်းကောင်းမှုအတွက်ဇလန်းစင်ရေးသားတဲ့လူအနက်တအူးဖြစ်ပြီးသူကိုကရေးသားခဲ့သူဟာလဲယုတ်တိမရှိတာတွေကိုပြောကြလေရှိတဲ့ Steve Bannon လို့ဆိုပါတယ်အင်မီရောမဟာဗျူဟာရေးရကြီးကဲဟောင်း Bannon ဟာသူ့ကိုအဲ့ဒီယာရုကနေထုတ်ပြတုန်းကသူ့ကိုငိုရပြီးတော့တောင်းပန်ခဲ့ကြောင်းနဲ့အခုခါမှာအလုံးဟာသူ့ကိုခွေးတကောင်လိုဝိုင်းပယ်ထားကြောင်းသမရထရမ့်မှာတောက်ကြနေနှောင်းပိုင်းက Twitter မှာရေးသားပါတယ်မနက်ပိုင်းတုန်းကတော့စာရေးဆရာ Wolff နဲ့သူ့အကြောင်းကိုစာအုပ်ကိုတိုက်ရိုက်ရည်ညွှန်းပြောကြတာမျိုးမရှိပဲအတူရောင်သတင်းမီဒီယာတွေနဲ့အလိညာစာအုပ်မကြခင်နေရာတိုင်းမှာတွေ့ရမှာကိုမင်းအောင်နဲ့လို့ရေးသားခဲ့ပါတယ်။စာရေးဆရာ Wolff ကတော့ဒီစာအုပ်မှာပါဝင်တာတွေနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အခိုင်အမာရည်တည်ကြောင်းပြောကြားပြီး Donald Trump ဟာရှေ့နေကနေတဆင့်စာပို့မှာဖြစ်တယ်လို့သူ့အပေါ်တိုက်ခိုက်မှာကိုလည်းကြိုတက်ထားတယ်လို့ပြောပါတယ်။ Trump အနေနဲ့ဘယ်လိုစဉ်းစားလုပ်ကင်တတ်တယ်ဆိုတဲ့အကြောင်းသူ့အတွေ့အကြုံတွေပေါ်အခြေခံရေးသားထားတယ်လို့ NBC ရုပ်မြင်သံကြားကိုပြောကြားပါတယ်။သူ့အပေါ်ဘယ်လောက်ယုံကြည်ရမလဲလဲလို့မေးခွန်းထုတ်သူမှာပေါ်ပြီးတော့အယုံကြည်မရှိစရာကောင်းသူဖြစ်ပြီးအခုအနေထားထိပြောရင်ဒီကဘာမှာသူ့လောက်အယုံကြည်ကင်းမဲ့စရာကောင်းသူရှိကောင်းရှိမှာတော့မဟုတ်ဘူးဆိုပြီး Michael Wolff ကပြောကြပါတယ်